Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမတင်ကီထိုက်ပါတရုတ်နိုင်ငံမှာစီးပွားရေးအင်အားကြီးနိုင်ငံ20တို့ကခေါင်းဆောင်တွေရဲ့ G20 ညီလာခံကိုဒီကနေ့စတင်ပြီးကမ္ဘာစီးပွားရေးစိန်ခေါ်ချက်တွေကိုအဓိကထားဆွေးနွေးနေကြပါတယ်တခါလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့အတွက်ဆီးရီးယားနိုင်ငံတွင်အပြည့်ရနိုင်ဖို့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်မာသာထရီဇာကိုသူတော်စင်ဖြစ်ပိုယဟမင်းကြီးဖရန်စစ်ကဒီကနေ့ကြီးညာပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆရာမကတော့မနေ့ကပြီးဆုံးသွားပြီဖြစ်တဲ့ပြည်တော်စုငင်းညာရေးညီလာခံ27ရာစုပင်လုံးအလိုဒီငင်းညာရေးလုပ်ငန်းစဉ်တွေဆက်ပြီးအကောင့်ထဲပေါ်နိုင်မှုအရေးရှေ့ဆက်ပြီးတော့ဘလို့လုပ်ငန်းစဉ်တွေဆက်လုပ်ဖို့ရှိပါသလဲ
တော်ကြီးလာကြနေကြရင်တော့ဘလို့ရှိနိုင်မလဲပေါ့ကျွန်တော်တို့တူလို့ခြင်းနဲ့ဟာကိုဘကအဆူပြတဲ့ဟာဒီမတူတာတွေကိုဘလို့ရှိနိုင်နိုင်မလဲဆိုတာအဓိကကျွန်တော်တို့ရဲ့စဉ်းစားမှုဖြစ်လာနေတယ
်27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးအတွင်းမှုအဖြစ်တာဝန်ယူခဲ့တဲ့ဦးလာမောင်ရွှေပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးငိမ့်ညံ့တဲ့ပြည်တော်စုတိဆောက်နိုင်မှုအတွက်အနာဂတ်ကိုတက်သည့်ရှိရှိနဲ့ရင်ဆိုင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိသလို BNN နိုင်ငံမှာပို့ကုန်ထုတ်လုပ်မှုတွေကနေအလုတ်ကိုင်းအခွင့်အလမ်းတွေဖန်တီးပေးပြီးတဲ့နောက်ဘလိုမျိုးတိုးတက်ပြောင်းလဲမှုတွေရှိနေပါသလဲဆိုတဲ့သတင်းလွှာတွေကိုသတင်းနေကြညာပြီးတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင်
တရုတ်နိုင်ငံဟန်ဆူးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးစည်းဝေးပွဲကိုတရားဝင်စတင်ကျင်းပပါတယ်။တရုတ်သမ္မတရှီဂျင်ဖင်ကညီလာခံအဖွဲ့မှာအခုလိုပြောပါတယ
်။20国集团聚集了世界主要经济体，国际社会对我们充满期待。
ကမ္ဘာစီးပွားရေးပြန်လည်ဥမော်လာပြီဆိုပေမဲ့ဗန္ဒာရေးကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုအပိုင်းတို့မှာစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အခုညီလာခံမှာတော့စန်းသစ်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးရေးကိုဖော်ဆောင်ဖို့ကမ္ဘာစီးပွားရေးပိုပြီးဖြစ်ထွန်းလာစေဖို့ဗန္ဒာရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ဖင်ပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်ဖင်တို့မနေ့စနေနေ့က3နာရီကြာကြာတွေ့ဆုံဆွေးနွေးမှုအတွင်းမှာတော့နှစ်နိုင်ငံကြားလုံခြုံရေးကုန်သွယ်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့ကတိပြုခဲ့ကြပါတယ်။ဒါအပြင်တတိယကမ္ဘာကမိတ်ဖက်နိုင်ငံတွေမှာငြိမ်းချမ်းရေးထိမ့်သိမ်းရေးမှာလည်းပူးပေါင်းဆောင်ရွက်ကြဖို့နှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ပီရောကထုတ်တဲ့ကြေညာချက်မှာဖော်ပြပါဗျ။ဒီနိုင်ငံတွေဖွံ့ဖြိုးမှုလျင်မြန်စေရေးအတွက်အမေရိကန်တို့ကဆက်မှုအတက်ပညာပိုင်းနဲ့စည်ရေးဆိုင်ရာထောက်ပံ့ပို့ဆောင်ရေးတို့ကိုထောက်ပံ့ဆောင်ရွက်ပေးနေတာပါ။တရုတ်တို့ဘက်ကလည်းတချို့ဒေသတွေမှာပြည်ပဖို့ဂရိပြုထားတဲ့ငြိမ်းချမ်းရေးတင့်တပ်ဖွဲ့ဝင် 8,000 ကိုရပ်ပေါင်း 60 အတွင်အစင်းသင့်ဖြစ်စေဖို့ရည်ရွယ်ထားတယ်လို့ပြောဆိုခဲ့ပါတယ်။အကြမ်းဖက်သမားအဖြစ်တန်တရာရှိသူတွေရဲ့သတင်းအချက်အလက်တွေပိုပြီးဖလှယ်ချဖို့လည်းအမေရိကန်နဲ့တရုတ်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။ဒါ့အပြင်အင်တာနက်ဆိုက်ဘာလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြသလိုဆွေးနွေးပွဲအတွင်းမှာဆင်ဆွဲမှောင်ခိုကုန်ကူးမှုကိုတိုက်ဖျက်ရေးအတွက်လည်းထပ်လောင်းဂရိပြုခဲ့ကြပါတယ်။တရုတ်နိုင်ငံကဒီနှစ်အစောပိုင်းမှာပဲဆင်ဆွဲတင်သွင်းမှုကိုတားမြစ်ထားတဲ့အကြောင်းလဲအမေရိကန်သမ္မတအင်ပီရောရဲ့ကြေညာချက်ကဖော်ပြထားပါတယ်ရှင်
။တရုတ်နိုင်ငံဟန်ဆူးမှာကျင်းပနေတဲ့ G20 ထိပ်သီးစည်းဝေးပွဲမှာကမ္ဘာကောင်ဆောင်တွေတွေ့ဆုံနေကြချိန်မှာညီလာခံပြင်ပဆိုင်လိုက်မီတင်တွေမှာစီးရီးယားနိုင်ငံနဲ့မှလူသားချင်းစာနာမှုအထောက်အကူပေးခွင့်အတွက်အပြစ်ခတ်ရက်စဲရေးစစ်ဆက်ညှိနှိုင်းမှုကိစ္စအဆုံးသတ်နိုင်ဖို့အမေရိကန်နဲ့ရုရှားဆွေးနွေးနေကြပါတယ်တဖက်မှာစစ်ဆန်ညှိနှိုင်းမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားသဘောတူညီချက်ရဖို့နှိစက်လာပေမဲ့အခက်အခဲတွေလည်းရှိနေပါသေးတယ်တခြားတစ်ဖက်မှာလည်း G20 အင်အားကြီးနိုင်ငံတွေရဲ့ထိပ်သီးစည်းဝေးပွဲပြင်ပမှာအမေရိကန်သမ္မတဥပမာနဲ့ရုရှားသမ္မတပူတင်တရားဝင်မဟုတ်တဲ့ဆွေးနွေးမှုလုပ်ဖို့အခွင့်အရေးတွေရှိနိုင်တယ်လို့မျှော်လင့်ချက်တွေလည်းရှိနေပါတယ်ဒါပေမဲ့အခုအချိန်အထိဘာမှတိတိကျကျအစီအစဉ်တွေတော့မရှိသေးပါဘူးအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံရေးဝန်ကြီးလက်ဖရော့ဖ်တို့ဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံပြီးလာမယ့်တနင်္လာနေ့မှာထပ်တွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့တွေ့ဆုံဆွေးနွေးမှုပြီးတချို့ခက်ခဲတဲ့ပြဿနာတွေရှိနေသေးတယ်လို့ဝန်ကြီးကယ်ရီကသတင်းတောက်တီနဲ့တွေ့ဆုံမှာပြောဆိုပါတယ်။သဘောတူညီမှုတစ်ခုကို အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးတို့နှစ်ယောက်တင်းငွေနေ့အစောဆုံးကြေညာကောင်းကြေညာနိုင်ပါလေ။နှစ်နိုင်ငံသဘောတူဖို့နှီးဆက်လာတယ်လို့ဖြည့်ရှင်းလို့မရတဲ့ပြဿနာတွေလည်းရှိပါသေးတယ်။နှစ်ဖက်စလုံးကသဘောတူဖို့နှီးကပ်လာတဲ့အခြေအနေရှိပေမဲ့အပြစ်ခတ်ရဆက်ရေးအကောင့်ထဲဖော်ဖို့အတွက်အလေးနဲ့ဆုံးကိစ္စတွေကိုဆွေးနွေးနေကြပါလေ။အောင်မြင်မှုမရမချင်းနောက်ဆုံးရလဒ်ကိုမပြောနိုင်သေးပါဘူးလို့ရုရှားနိုင်ငံရဲ့ဝန်ကြီးလက်ရော့ဖ်ကပြောဆိုပါတယ်ရှင်။
တရုတ်နိုင်ငံမှာဒီကနေ့စတင်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20တို့ရဲ့ထိပ်သီးညီလာခံ G20 ညီလာခံကိုတက်ရောက်ဖို့မနေ့စနေနေ့ကတရုတ်နိုင်ငံကိုဆက်ရောက်လာတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ခီးစဉ်မှာတော့အဆင်မပြေမှုတွေနဲ့ပွက်လွန်ညံခဲ့ပါတယ်။အမေရိကန်သမ္မတရဲ့ Air Force One လေယာဉ်တရုတ်နိုင်ငံဟန်ဂျိုးလေစိတ်ကိုမနေ့စနေနေ့ကဆက်ရောက်ချိန်မှာသမ္မတလေယာဉ်ဘော်ကနေဆင်းဖို့အတွက်လေယာဉ်လှေကားမရှိခဲ့သလိုလေယာဉ်ဘော်ကနေအမေရိကန်သမ္မတဆင်းလာတဲ့အချိန်မှာလည်းတခြားနိုင်ငံတကာခေါင်းဆောင်တွေကိုခင်းပြီးကြိုးဆိုခဲ့သလိုမျိုးကော်ဇော်နီခင်းမပေးခဲ့ပါဘူး။အမေရိကန်သမ္မတအိုဘားမားကိုဓာတ်ပုံရိုက်ဖို့လေယာဉ်ပြေးလမ်းပေါ်မှာနေရာယူအသင့်ဆောင်နေကြတဲ့အမေရိကန်သမ္မတအင်ဂျူရောဓာတ်ပုံသတင်းတောက်တွေကိုလည်းတရုတ်တာဝန်ရှိသူတွေကအော်ဟစ်ခဲ့ကြတာမှလည်းတင်းတင်းမာမာဖြစ်ခဲ့ကြပါတယ်။ဓာတ်ပုံသတင်းတောက်တွေဘယ်နေရာကနေဓာတ်ပုံရိုက်ရမယ်ဆိုတာကိုအမေရိကန်ကသတ်မှတ်ရမှာဖြစ်ပါတယ်လို့အင်ဂျူရောအရာရှိတဦးကဝင်ပြောတာမှလည်းတရုတ်တာဝန်ရှိသူတွေကဒါကငါတို့ရဲ့တိုင်းပြည်ဒါကငါတို့ရဲ့လေစိတ်ဆိုပြီးပြန်လဲအော်ဟစ်ခဲ့ကြပါတယ်ဒါကအစပိုင်းမှာဖြစ်ပျက်ခဲ့တာပါနောက်ပိုင်းမှာတော့အမေရိကန်သမ္မတရဲ့ရင်နှန်းစီကိုရှောက်လာတဲ့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကိုတရုတ်တာဝန်ရှိသူကတားမြစ်ဖို့ကြိုးစားတာကြောင့်အမေရိကန်သမ္မတရဲ့လုံခြုံရေးတပ်ဖွဲ့ဝင်ကကြားဝင်ပြောခဲ့ရပါသေးတယ်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်အပေါ်တရုတ်အမေရိကန်နှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ဖို့ပြုလုပ်တဲ့အခမ်းအနားအပြီးနဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့၃နိုင်ကွဲကြားတွေ့ဆုံဆွေးနွေးပွဲအတွင်းစနေနေ့ညနေပိုင်းမှာလည်းတင်းမာမှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီတစ်ခါမှာတော့သမ္မတနှစ်ဦးရဲ့ညပိုင်းတွေ့ဆုံမှုမှာသတင်းတော်ဘယ်နှယောက်ကိုဝင်ခွင့်ပြုမလဲဆိုတဲ့အပေါ်မှာအငင်းပွားကြတာပါ။တရုတ်အစိုးရတာဝန်ရှိသူတွေကအရင်ကသတင်းတော်6ဦးခွင့်ပြုရကနေ3ဦးပဲခွင့်ပြုမယ်လို့ရှော့ချလိုက်ပြီးနောက်ဆုံးကြတော့2ဦးသာခွင့်ပြုမယ်လို့ဖြစ်သွားပြန်ပါတယ်။ဒီပွဲကငါတို့စီစဉ်တာလို့လဲတရုတ်အစိုးရတာဝန်ရှိသူတဦးကအမေရိကန်အစိုးရအင်ဂျူရောပြန်ကြားရေးတာဝန်ရှိသူတဦးကိုပြန်ပြောခဲ့ပါတယ်။အမေရိကန်သမ္မတအင်ဂျူရောအရာရှိကလည်းခမည်းတော်အစီအစဉ်ကပြောင်းပြီးရင်ပြောင်းလုပ်နေတာကိုလို့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။နောက်ဆုံးမှာတော့သတင်းထောင်နှစ်ဦးဝင်ခွင့်ပြုဖို့နှစ်ဖက်တို့သဘောတူလိုက်ကြပါတယ်ရှင်။
ဥရောပသမဂ္ဂတွေကခွဲထွက်ဖို့ဆန္ဒမဲပေးခဲ့တဲ့ဗြိတိန်နိုင်ငံအတွက်ကုန်သွယ်ရေးခွင်လန်းသစ်တွေရနိုင်ဖို့ကြိုးစားနေတယ်လို့ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ် Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့အဲ့ဒီအထိပဲအပြောင်းလဲမရှိပါဘူးလို့ထပ်မံပြောဆိုပြီးဒီဆုံးဖြတ်ချက်ကနေသွေးဖဲမှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်ဗြိတိန်ဝန်ကြီးချုပ်စပြီးတာဝန်ထမ်းခဲ့တဲ့ဇူလိုင်လကစလို့အမေရိကန်သမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံရမှာနှစ်နိုင်ငံခေါင်းဆောင်နှစ်ယောက်ဟာဥရောပသမဂ္ဂကဗြိတိန်ထွက်ပြီးတဲ့နောက်ပိုင်းအထူးဆက်ဆံရေးရှိနေတဲ့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံကြားဖြစ်လာနိုင်တဲ့အကျိုးသက်ရောက်မှုတွေကိုသုံးသပ်ဆွေးနွေးကြပါလိမ့်အမေရိကန်နဲ့ဥရောပသမဂ္ဂပြင်ပမှာဗြိတိန်နဲ့တရားကုန်သွယ်ရေးသဘောတူညီချက်တစ်ကိုဆေးဆက်ညှိနှိုင်းနိုင်အောင်ဗြိတိန်နိုင်ငံအနေနဲ့သူ့အလှည့်ကိုစောင့်ဆိုင်းလိမ့်မယ်ဆိုတဲ့ယူဆချက်ကိုအမေရိကန်သမ္မတကဆက်လက်ဆုပ်ကိုင်းထားပါလိမ့်လောလောဆယ်ဗြိတိန်ရဲ့ဦးစားပေးမှုကဥရောပအတွက်ဗြိတိန်ခွဲထွက်မှုကဘယ်လိုအထိပ္ပယ်တက်ရောက်မှုရှိနိုင်မလဲဆိုတာခံမှန်းတွက်ချက်ဖို့ဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းအမေရိကန်သမ္မတအိုဘားမားကပြောဆိုပါလိမ့်ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင် Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကမနေ့စနေနေ့မှာတော့ Detroit မြို့က African နွယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ဖျားချောင်းကိုတွားရောက်ပြီး Detroit မြို့ပြန်လည်တည်ထောင်ရေးအတွက်အကူအညီပေးလိုကြောင်းပြောကြားခဲ့သလိုအမေရိကန်ပြည်ထောင်စုမှာပြန်လည်တက်မှတ်ဖို့လိုအပ်နေတဲ့အလွဲအမှားတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်လလောက်အလိုမှာ Republican သမ္မတလောင်းဒေါ်နယ်ထရန့်က African နွယ်ပွားအမေရိကန်တွေနဲ့လူနည်းစုတွေရဲ့ဆန္ဒမဲတွေကိုရဖို့ကြိုးစားနေတာဖြစ်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးမှုတွေအလုံးမဟုတ်ရင်တောင်မှအများစုကတော့လူပြူတွေကိုပဲထုထုကဲ့ကဲ့ဥတီပြောဆိုခဲ့တာဖြစ်သလိုအသားအရောင်ကွဲပြားတဲ့လူတွေအပေါ်မှာလည်းတင်းတင်းစည်းစည်းမှတ်ချက်ပေးပြောဆိုခဲ့တာပါ။မနေ့စနေနေ့က Great Faith Ministry International ဖျားကြောင်မှာတော့ဒေါ်နယ်ထရန့်ကကျွန်တော်ခင်ဗျားတို့ပြောတာကိုနားထောင်ဖို့ဒီကိုရောက်လာတာပါလို့ပြောဆိုခဲ့ပါတယ်။ ဆန္ဒပြသူတွေကိုတော့ဖျားချောင်းနဲ့မဝင်နိုင်အောင်ဖျားချောင်းလုံခြုံရေးနဲ့ရဲတွေကတားဆီးပေးခဲ့ရပါတယ်ဆန္ဒပြသူတဦးကဆိုရင်မကောင်းဆိုးဝါကတရားဟောစင်မြင့်ပေါ်ရောက်နေတယ်လို့ဒေါ်နယ်ထရန့်ကိုရည်ရွယ်ပြီးအော်ဟစ်ခဲ့ပါတယ်ရီပပ်လီကန်သမ္မတလောင်းပနားမရွေးချယ်ပွဲတွေမှာဒေါ်နယ်ထရန့်ရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ဒက်ထရိုက်စာဒီပွားဘန်ကာဆန်လည်းဒီပွဲကိုတက်ရောက်ခဲ့ပါတယ်ရှင
်ဂျာမနီနိုင်ငံရေးမှာပြောင်းရွှေ့ဝင်ရောက်လာသူတွေကိုမလိုလားတဲ့နိုင်ငံရေးပါတီကငိုမျောလင်ထားတာတဲ့မဲပိုးရနိုင်ကြီးရှိတယ်လို့ဒီကနေ့တနင်္ဂနွေနေ့မှာပြည်내အဆင့်မဲဆန္ဒစစ်တမ်းတွေကဖော်ပြလိုက်ပါတယ်။ဂျာမနီနိုင်ငံမှာဝန်ကြီးချုပ်အန်ဂယ်လာ မာကဲလ်ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့မက်ကလင်ဘတ်အနောက်ပိုမေရာနီယာလွှတ်တော်အတွက်မဲဆန္ဒရှင်တန်းကျော်လောက်မဲပေးခွင့်ရှိပါတယ်။ဝန်ကြီးချုပ်မာကဲလ်ရဲ့ဒုက္ခသည်တွေအတွက်တကားဖွင့်ထားတဲ့မူဝါဒကိုမကြိုက်တဲ့မဲဆန္ဒရှင်တွေအတွက်တော့ Alternative for Jewsland လို့ခေါ်တဲ့ AFD ပါတီကနိုင်ငံရေးအရဆွဲဆောင်မှုအားကောင်းနေပါတယ်။ဂျာမနီနိုင်ငံကဒုက္ခသည်စီစဉ်နေကိုတိုးချဲ့လှုပ်ဆောင်လာပြီးတောင်းနေချီတဲ့စီရင်ဒုက္ခသည်တွေနဲ့စစ်ပွဲတွေအကြမ်းဖက်မှုတွေကြောင့်ပြောင်းရွှေ့ဝင်ရောက်လာတဲ့တခြားဒုက္ခသည်တွေကိုလက်ခံကြိုဆိုခဲ့ပါတယ်။တရင်စီရင်ခန်းစားရေးအရ AFD ပါတီကဝန်ကြီးချုပ်မာကယ်ရဲ့ဒုက္ခသည်စီစဉ်နေကိုကြီးကြီးဆန့်ကျင်ပြီးမဲဆန္ဒရှင်တွေရဲ့အားကောင်းတဲ့ထောက်ခံမှုရဖို့မျှော်လင့်ထားပါတယ်။စစ်တမ်းနေရဂျာမနီရွေးကောက်ပွဲမှာ Christian Democratic Union CDU ပါတီကဆန္ဒမဲ22ရာခိုင်နှုန်း AFD ပါတီက23ရာခိုင်နှုန်းနဲ့The Social Democrat Party က28ရာခိုင်နှုန်းလောက်ရဖို့မျှော်လင့်ထားကြပါတယ်။ဝန်ကြီးချုပ်မာကယ်ကတော့ပြည်သူတိုင်းရဲ့ဆန္ဒမဲတစ်ခုစီတိုင်းဟာအရေးကြီးပြီးဒီရွေးကောက်ပွဲကအနာဂတ်နိုင်ငံအတွက်အနာဂတ်ဖြစ်မယ်လို့ပြောဆိုပါတယ်။မာကယ်ဟာဥရောပသမဂ္ဂအဖွဲ့မှပါတဲ့အဖွဲ့ဝင်28နိုင်ငံကအချိုးကျကိုတာစနစ်နဲ့ဒုက္ခသည်တွေကိုလက်ခံလိုသူဖြစ်ပါတယ်။တခြားအဖွဲ့ဝင်တွေအထူးသဖြင့်အမျိုးသားရေးဦးစားပေးတဲ့အရှေ့ဥရောပနိုင်ငံခေါင်းဆောင်တို့ကတော့အရှေ့လေပိုင်းနဲ့တောင်အရှကရွှေပြောင်းဝင်ရောက်လာသူအလုံးကိုလက်မခံနိုင်မဲတချို့ခေါင်းဆောင်တွေကတော့လေအချိုးကျလက်ခံရမယ်စနစ်ကိုဆန့်ကျင်သူတွေဖြစ်ပါတယ်ရှင်
။မာသာထရီဇာကိုသူတော်စင်တဦးအဖြစ်ကက်သလစ်သာသနာပိုင်ပုပ်ဟမ်းမင်းကြီးဖရန်စစ်စ်ကဒီကနေ့ကြီးညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ Holy Year of Mercy ဘာသာရေးအခမ်းအနားအတွင်းစိန့်ပီတာယဉ်ပြင်ကိုစုဝေးရောက်ရှိနေကြတဲ့ထောင်သောင်းချီတဲ့လူထုပရိသတ်ရှင်မှသူတော်စင်မာသာထရီဇာအဖြစ်ကြီးညာခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကာလကတ္တာကို1929ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရောက်ရှိခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မာသာထရီဇာဟာသူမဘဝတလျှောက်လုံးအိန္ဒိယနိုင်ငံကအစင်းရဲဆုံးသူတွေကိုကူညီဆောက်ရှောက်မှုပေးခဲ့တဲ့အတွေ့လဲသူစင်းရဲတို့ရဲ့သူတော်စင်အဖြစ်လူသိများခဲ့ပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်21ရာစုပင်လုံကြီးလာကန်အလွန်မာတော့အစိုးရလွှတ်တော်တက်မတော်အပါအဝင်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြစ်ရလက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့တွေအသီးသီးကြားအစုအဖွဲ့လိုက်တွေ့ဆုံပြီးတော့အ мян ဆုံးညှိနှိုင်းဆွေးနွေးကြတော့မှာဖြစ်တယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကျင်းပနိုင်ရေးဦးဆောင်ပါဝင်ခဲ့သူတာဝန်ရှိသူကပြောဆိုလိုက်ပါတယ်သဆိုင်ရအဖွဲ့အစည်းအသီးသီးဘက်ကမိမိတို့ဘက်ကအကောင့်ထဲပေါ်လှုပ်ဆောင်လို့တဲ့အဆိုပြုချက်တင်ပြချက်တွေအပြီးသူ့ဘက်ကိုယ့်ဘက်လိုလားတဲ့ဖြစ်ချင်တာတွေကိုဖြစ်နိုင်တာတွေကိုဆက်ပြီးဆောင်ရွက်မယ်လို့ဆိုပါတယ်ဒီတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်ပြီးအကောင့်ထဲပေါ်နိုင်မှုအရေးဘလို့မျိုးရှေ့လုပ်ငန်းစဉ်တွေကိုဆက်လုပ်ဖို့စီစဉ်ဆောင်ရွက်နေပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွေ့အမှုလည်းဖြစ်မြန်မာနိုင်ငံအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနရဲ့အထူးအကြံပေးဦးလာမောင်ရွှေကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
ဒီပြန်မှာ55ဆက်ကြောင့်ဆက်ခွန်လောက်မှာ framework ကိုပြန်ပြီးတုံ့တက်တဲ့ဟာကိုကျွန်တော်တို့အစိုးရဘက်ပေါ့အစိုးရလက်တော်တက်မတော့တော့နိုင်ငံရေးပါတီတွေတော့ EU ဘက်ပေါ့လေ EU ဘက်မှာတော့အမှတ်ထိုးတာလည်းဒီဘက်မထိုးတာလည်းတော့ဒါတော့တုံ့တက်တဲ့ဟာတွေကိုကျွန်တော်တို့လွတ်ဖို့တော့အလွတ်တော်နှိမ့်နိုင်နေပါလေကျွန်တော်တို့အားလုံးအစီအစဉ်ပြင်တော့အရက်တည်းကျွန်တော်တို့လုပ်နေပါလိမ့်မယ်ဒီကြီးလာကန်တစ်ခုပြီးပြင်မယ်ဒီရာကြီးကတော့ခင်းရှည်ကြီးပါပဲဒါကိုဆက်ပြီးတော့အားလုံးကတော့ဝိုင်းတော့ရပါလိမ့်မယ်အလို့လုံရင်းလုံရင်းနဲ့ကျွန်တော်တို့အားလုံးကဒီခုပေါ်ရှိလာမယ်ပြောနေတော့ပို့ပြီးတော့နားလည်မှုရှိပြီးတော့ညှိနှိုင်းမှုတွေရလာမယ်ပေါ့လေအခုပထမညီလာခံကတော့ကျွန်တော်တင်ပြမှုတွေကအများကြီးကျွန်တော်ဆွေးနွေးမှုဆုံးဖြတ်မှုမရှိဘူးနောက်ညီလာခံနေကြရင်တော့ဘယ်လိုညှိနှိုင်းမလဲပေါ့ကျွန်တော်တို့တူလိုချင်တဲ့ဟာကိုယ့်ဘက်ကအဆိုပြုတဲ့ဟာဒီမတူတာတွေကိုဘယ်လိုညှိနှိုင်းနိုင်မလဲဆိုတာအဓိက ကျွန်တော်တို့ရဲ့စင်ခုံမှုဖြစ်လာနိုင်တယ်။ဒါကိုကျွန်တော်တို့အခုကစပြီးတော့အားလုံးကဝိုင်းပြီးတော့ပြင်ဆင်ဖို့ပြုတယ်လို့ကျွန်တော်ထင်ပါတယ
်။အန်ကယ်အဲ့တော့ရှေ့ဆက်ပြီးသွားမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလက်မှတ်မထိုးထားသေးတဲ့အထူးသဖြင့်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးစာချုပ်လက်မှတ်မရေးထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရောဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဘလို့များဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့အစီအစဉ်ရှိပါလဲရှင်
။ခုလည်းဒီလက်မှတ်မထိုးရသေးတဲ့သူတွေနဲ့ညှိနှိုင်းဆွေးနွေးနေကြပါမယ်။အဲဆွေးနွေးနေကြမှာပဲညီလာခံကာလမှာလည်းသူတို့တက်ရောက်နိုင်ဖို့ကိုလည်းအတက်နိုင်ဆုံးပေါ့လေဖြည့်ဆည်းပေးခဲ့ပြီးသားဖြစ်ပါတယ်။ NCA ကိုလက်မှတ်ထိုးဖို့ကိစ္စကတော့အများကြီးပေါ့လေကျွန်တော်တို့အခက်အခဲရှိမယ်လို့မထင်ဘူးဆိုတော့ရှုတော့ကရှိတယ်။အခုလည်းကျွန်တော်တို့ UNFC တဲ့ဒီအနေနဲ့အဖော်ဝင်ခုနဖွဲ့အနေနဲ့ဒီမှာတက်ရောက်ခဲ့တယ်သူတို့သဘောထားတွေပြောလို့ရတယ်။ UNFC ဥက္ကဋ္ဌလည်းသူရဲ့ဒီအဖွဲ့မှလည်းအပါစကားပြောတာတွေအပါဝင်ဒီဆောင်ရွက်မှုတော်တော်များများလှုပ်ထားတာဖြစ်တဲ့အတွက်ဒီသိပြီးတော့အများကြီးပေါ့လေလက်မှတ်ထိုးဖို့ကိစ္စကတော့ကျွန်တော်တို့ဒီနိုင်ငံအများကြီးတော့ဟိုမရှိတော့ဘူးလို့ထင်တယ်။အချိန်တစ်ခုပဲကျွန်တော်တို့အနေနဲ့ပေးအချိန်မှာထိုးနိုင်မလဲဆိုတဲ့ကိစ္စပဲဆောက်ရမယ်လားပေါ့။အဲ့တစ်ခုပဲကျွန်တော်တို့အနေနဲ့ဆောက်ရမယ်။
ဟုတ်ကဲ့အန်ကယ်ညီလာခံကျင်းပနေတဲ့အချိန်မှာသတင်းစာရှင်းလင်းပွဲတွေမှာအန်ကယ်တို့ပြောဆိုခဲ့တာရှိပါတယ်အထူးသဖြင့်ကတော့ဒီရှေ့ဆက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးဖို့ဆိုလို့ရှိရင်အပြစ်ရလက်မှတ်ထိုးပြီးတဲ့အချိန်မှာဝင်ပြီးဆွေးနွေးမယ်ဆိုရင်ပို့ပြီးတော့မှအဆင်ပြေနိုင်မယ်လို့ပြောထားတော့ဒီအပြစ်ရမထိုးထားရသေးတဲ့အဖွဲ့တွေပေါ့နော်ဒီဝင်ပြီးတော့မှဆွေးနွေးဖို့ကိစ္စတွေနဲ့ပတ်သက်လို့ရောဘယ်လိုများဆက်လုပ်ဖို့ရှိပါလဲရှင
်အခုကျွန်တော်တို့ဒီလလယ်မှာအဆိုပြုထားတဲ့ framework ကျွန်တော်တို့ review meeting ကိုတက်ရောက်နိုင်ဖို့ကိုလည်းဒီ TBM ကအကောင်ဆုံးမျိုးကိုကျွန်တော်တို့အနေနဲ့တော့အလွတ်တဘောပေါ့လေတင်ပြပြီးတော့နှိမ့်နိုင်နေတာရှိပါတယ်။တို့ရဲ့အဲ့ process မှာပါလာကြည့်ကြပါမယ်။အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ဖို့ဆိုရင်တို့ကြီးကြပ်လမ်းညွှန်အကူအညီပေးမဲ့ဒီလုပ်ငန်းကော်မတီရှိတယ်။အဲ့ဒီလုပ်ငန်းကော်မတီတွေကို UPDGC ရဲ့အတွင်းမှုအဖွဲ့ဝင်တွေနဲ့ညီလာခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းရမယ်လို့သူကပြသန်းထားစေပဲဖြစ်တယ်ပေါ့လေ
။ဟုတ်ကဲ့။
အဲ့တော့ပြသန်းထားစေဖြစ်တော့အဲ့ဒီပြထားချက်ပေါ့နော်လက်ရှိ framework ကပြထားချက်အတိုင်းဆိုရင်တော့ဒီလိုဖြစ်တာကတော့ကိုပြန့်တော်တယ်ဆိုတဲ့ဟာကိုဒီကဆရာဝန်တွေကလည်းပြောတယ်လို့ပြောပါတယ
်ဟုတ်ကဲ့ဒီ21ရာစုပြည်လုံးညီလာခံကိုမတက်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ရှိပါတယ်သူတို့နဲ့ပတ်သက်ပြီးတော့ရှစ်ဆက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောဘယ်လိုများဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့ရှိပါလဲရှင
်ဒီ၃ဖွဲ့နဲ့ပတ်သက်ပြီးတော့လည်း policy ချမှတ်တဲ့လူကြီးတွေရှိပါတယ်ဒီချုပ်တင်ပြီးတော့ကိုလေးကလည်းကျွန်တော်တို့ညှိနှိုင်းခိုင်းတဲ့ကိစ္စတွေရှိတော့အဲ့ညှိနှိုင်းတာကိုတာဝန်ယူတဲ့ကျွန်တော်တို့ထက်က Peace Commission နဲ့အချုပ်ပြည်ရေးကော်မတီလူကြီးတွေကိုဆက်တော့ဆောင်ရွက်နိုင်မယ်လို့ထင်ပါတယ
်နောက်တစ်ခုကအန်ကယ်ဒီညီလာခံကိုတက်ဖို့ရောက်လာပြီးတဲ့အခါကျတော့မှဒီအစီအစဉ်ကနားလည်မှုလွဲမှားမှုတွေရှိပြီးတော့ပြန်သွားတဲ့ one လက်နက်ကိုင်တက်ဖွဲ့နဲ့ရောဘလို့များငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်ပြီးဆောင်ရွက်သွားဖို့ရောရှိပါလဲရှင
်အဲ့ဒါလဲကျွန်တော်တို့ဒီဝါတို့မိုင်းလာတို့ဒီဒေသတွေအတွက်ဟောဒီဥဆောင်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့တောင်းရင်ယူမဲ့လူကြီးတွေရှိပါတယ်တို့လည်းအကောင်းဆုံးဖြစ်အောင်ဆက်လုပ်မှာပါပဲ
ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကဒီ21ရာစုပြည်လုံးငြိမ်းချမ်းရေးညီလာခံကျင်းပနိုင်မှုကိုအန်ကယ်ကိုတိုင်ပေါ့နော်ပြင်ဆင်ရေးကော်မတီမှာအတွင်းမှုတယောက်အနေနဲ့တာဝန်ယူဆောင်ရွက်ပေးခဲ့တဲ့အချိန်မှာဒီညီလာခံနဲ့ပတ်သက်ပြီးတော့ဘလို့အားနည်းချက်အားသာချက်တွေရှိခဲ့လဲပေါ့နော်ရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေအတွက်ကောဘလို့များအန်ကယ်ပြင်ဆင်ထားဖို့အတွက်စီစဉ်ဆောင်ရွက်နေတာတွေရှိပါလဲရှင
်ဆိုဘက်ကတာဝန်ရှိသူတွေအနေနဲ့ကြီးမားထားတာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပြည်လုံးအခုပြီးခဲ့တဲ့အစီအစဉ်ကပထမအစီအစဉ်အနောက်6လလောက်ကြာရင်ဒီလိုမျိုးညနေလာက20ရာစုပြင်တယ်ဒုတိယအစီအစဉ်ကျင်းပဖို့ပါလဲဒါကိုလည်းအတန်းမှကောင်းဆောင်နေရောနိုင်ငံပါတီကကောင်းဆောင်နေဒီ PDGC မြန်မာပြည်နဲ့လည်း PDGC မြန်မာတာနေနေတာကြာရှိပါတယ်အခုတစ်ခေါက်မှာတော့စူရဖွဲ့တဲ့ရဲ့ကမ္ဘာဆုံးအလုပ်ရတဲ့ကိစ္စရယ်သူတပြင်းတော့ဒီလက်မမထိုးတာဒီတဲ့ဒီဒီပါလာဖို့ကိစ္စဆောင်ရရတာနဲ့အခြားကိစ္စရက်တွေကအချိန်နဲ့အမျှပေါ်တယ်ကျွန်တော်တို့ဒီအစီအစဉ်တွေကလက်ကြည့်တော့ကျွန်တော်တို့ပြောင်းနေရတာမျိုးတွေလည်းရှိခဲ့ပါတယ်အဲ့ဒါတွေကိုတော့ကျွန်တော်တို့အားလုံးကလည်းဒီမှာလူကြီးတွေကိုနောက်တစ်ချိန်မှာတကယ်ပိုကောင်းပြီးတော့ပေါ့နော်ပိုပြည့်စုံတဲ့ဟာပေါ့ဒါပေမဲ့ကျွန်တော်အတွေ့အကြုံကပြောရင်အခုညီလာကအလော့ဂျစ်စတစ်ကိစ္စတချို့ကလွဲရင်တော့ကျွန်တော်ထင်တာတဲ့ပိုပြီးတော့အောင်မြင်တယ်လို့တော့ပြောလို့ရတယ်လို့ထင်ပါတယ
်ဟုတ်ကဲ့အန်ကယ်ဦးလာမောင်ရွှေဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာ
ဒီလိုမျိုး21ရာစုပြည်လုံးညီလာခံအလွန်ငြိမ်းချမ်းတဲ့ပြည်ထောင်စုတည်ဆောက်နိုင်မှုဆိုရင်အနာဂတ်ကိုတတိရှိရှိရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားလိုက်ပါတယ်။မနေ့စနေနေ့ကကျင်းပခဲ့တဲ့ညီလာခံပိတ်ပွဲအခမ်းအနားနဲ့ပတ်သက်ပြီးမဲ့ရင်ချင်းနိုင်ငံကအပြည့်အစုံတင်ဆက်ထားပါတယ်။
NLD အစိုးရလက်ထက်ပထမဆုံးချိန်ကျင်းပတဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ21ရာစုပင်လုံးမှာအစိုးရတက်မတော်လွတ်တော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းအသီးသီးတွေရဲ့ကိုယ်စားလှယ်ပေါင်း82ဦးကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒစာတမ်းတွေကိုဖတ်ကြားတင်သွင်းခဲ့တာပါ။ဒီတင်ပြဆွေးနွေးချက်တွေကိုကြည့်ပြီးဘယ်အဖွဲ့အစည်းတွေကဘလို့သဘောထားရှိတယ်လဲဆိုတာပေါ်လွင်ခဲ့ကြောင်းနဲ့အနာဂတ်ပြည်ထောင်စုကြီးအတွက်မတူကွဲလဲချက်တွေကိုတတိရှိရှိရင်ဆိုင်ဖြေရှင်းကြဖို့လိုကြောင်းညီလာခံပိတ်ပွဲအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါရစေ။
အခုဆိုလို့ရှိရင်ဒီဖွဲ့ရပြောပြတဲ့နေရာမှာဘယ်သူတွေဟာအတိတ်ကိုမကိုပြီးတော့နှဲ့ကြည့်တဲ့နေရာမှာအာဆန်တယ်ဘယ်သူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအာဆန်တယ်ဆိုတာလည်းပေါ်လာပါလိမ့်မယ်ဒါပေမဲ့ဒါတွေဟာလည်းခြောက်ပါကမဟုတ်ပါဘူးအခုအချိန်မှာအတိတ်ကိုနှဲ့ကြည့်နေတဲ့ပုဂ္ဂိုလ်များဟာနောက်တစ်ချိန်မှာနာဂတ်ကိုနှဲ့သွားတာလည်းဖြစ်နိုင်ပါတယ်ဖြစ်ဖို့လည်းကျွန်တော်တို့ပြောလင့်ပါတယ်အတိတ်ကချင်တာမဟုတ်ဘူးကျွန်တော်တို့ကခံနေမှာလားအနာဂတ်ကိုတတ်သိရှိရှိနဲ့ရင်ဆိုင်ပြီးတော့တိကျပါမှလားဆိုတော့ကျမတို့တူဦးချင်းတူဦးချင်းဆုံးဖြတ်ရမယ်ကိစ္စဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအစိုးရတစ်ခုအတွက်လည်းမဟုတ်ပါဘူး။ပုဂ္ဂိုလ်တစ်ခုတရားဥပဒေလည်းမဟုတ်ပါဘူး။တိုင်းသားလူမျိုးစုတစ်စုအတွက်လည်းမဟုတ်ပါဘူး။ကျမတို့ပြည်ထောင်စုကြီးအတွက်ဖြစ်တယ်ဆိုတာကိုကျမတို့သဘောပေါက်ဖို့လိုပါတယ်။
ဒီနီလာကန်ဟာအစပထမဖြစ်ပေမဲ့အနာဂတ်ပြည်ထောင်စုတိဆောက်ဖို့အတွက်လောက်ရကျိုးနဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ
်။ဒီနီလာကန်ဟာမီလာလာရဲ့မိသားမယ်ဖြစ်ပါတယ်ပထမစီဝေးပါပထမစီဝေးပြီလို့ရှိရင်နောက်နဲ့စီဝေးတွေလာဦးမှာပါဒီစီဝေးတွေကြားထဲမှာလည်းလွတ်ရှားကြအများကြီးရှိပါတယ်ကိုအမျိုးသားအဆင့်သူမျိုးဝယ်များလုပ်ဖို့ဆိုတာဟာအခုလက်ရှိဒီမီလာကပြီးတာနဲ့ဒီစီဝေးပြီးတာနဲ့စတင်ပြီးတော့ကျမတို့ပြင်ဆင်ရတော့မှာဖြစ်ပါတယ်ဒါပေမဲ့ကျမတို့ရဲ့ CSO program တွေပြင်ရဖို့အတွက်လည်းကျမတို့စတင်ပြီးတော့ပြင်ဆင်ရမှာဖြစ်ပါတယ်လို့ရှိရလို့ပြရတော့အများကြီးပါဒါမင်းလောက်အကျိုးနတ်ပါဘာဖြစ်လို့လဲဆိုတော့တကယ်တော့ကျမတို့လုပ်နေတာဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်လုပ်နေတာဖြစ်ပါတယ်
ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ပြည်နယ်အလိုက်ဖွဲ့စည်းပုံအခြေခံဥပဒေထားရှိရေးကိစ္စနဲ့ပတ်သက်လို့ကိုယ်စားလှယ်ခူးရယ်ကအခုလိုတင်ပြခဲ့ပါတယ
်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအဖွဲ့ဝင်ပြည်နယ်များသည်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေများကိုပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေအခြေခံမူများနဲ့မဆက်ကျင်စေပဲလွတ်လပ်စွာရည်ဆွယ်ပြတ်ထန်းခြေတုံ့ခွင့်ရှိသည်ခါကွေပြည်ထောင်စုအဖွဲ့ဝင်ပြည်နယ်များနဲ့ရင်းပြည်နယ်များရှိပြည်သူလူထုများသည်အချုပ်ချာအာဏာ၏မူရင်းပိုင်ရှင်များဖြစ်ကြသည်
။ဒါ့အပြင် UNFC ရဲ့နောက်ထပ်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုပိုမှူးကြီးစင်ဝါကအခုလိုတင်ပြသွားပါတယ်
။လက်နက်ကိုင်အဖွဲ့အားလုံးအယက်တာအချုပ်ဖို့အောက်ထားရှိရခါကွေပြည်ထောင်စုတပ်မတော်ကာကွယ်ရေးဝန်ကြီးအောက်ထားရှိ၍ကာကွယ်ရေးဝန်ကြီးသည်အယက်တာဖြစ်ရ။ဒါ့အပြင်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်နှင့်ကြည်ရည်လေးပူစီချုပ်ဘူးလူမျိုးတစ်မျိုးစီဖြစ်ရတာ
နောက်6လကြာမှာတော့ဒုတိယအကြိမ်21ရာစုပင်လုံညီလာခံကိုကျင်းပဖို့ရှိပြီးတိုင်းသားကောင်းဆောင်အများစုကတော့ဒီညီလာခံဟာနှစ်နဲ့ချီကြာမြင့်နိုင်တယ်လို့ခမန်းပြောဆိုနေကြပါတယ်ရှင
်မယင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေတာရင်းသတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ် BNN နိုင်ငံမှာပို့ကုန်ထုတ်လုပ်မှုတွေကနေအလုတ်ကင်ဖန်တီးပေးတာတွေလောအားကတိုးမြင့်လာတာတွေကြောင့်အရှိတောင်အရှမှာရှိတဲ့နိုင်ငံတွေထက် BNN နိုင်ငံဟာအလဲအလက်လူထန်းစားတွေလျင်မြန်စွာတိုးလာနေတာကိုသိရပါတယ် VOA သတင်းတော့ Jenny's သတင်းပေးပို့ထားတာရှားဖောင်ပြောပြပေးပါရှင
်ဗီယက်နမ်နိုင်ငံမှာ2014ခုနှစ်ကနေ2020ပြည့်နှစ်ထိဆိုရင်တိုင်းပြည်အတွင်းမှာအလဲအလက်လူထန်းစားနဲ့ချမ်းသာကြွယ်ဝတဲ့လူထန်းစားဦးရေဟာ33သန်းထိရှိလာမှာဖြစ်ပြီးဒါဟာတိုင်းပြည်အတွင်းကလူဦးရေရဲ့သုံးပုံတစ်ပုံလောက်ရှိတယ်လို့ဝယ်ယူသုံးဆွဲသူနဲ့ပတ်သက်ပြီးသူတေသနလည်လာပြုစုတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Boston Consulting Group Center for Consumer and Customer Insight အဖွဲ့ကပြောပါရယ်အဲ့ဒီလူဒန်းစားအလွာတွေရဲ့ဝင်ငွေတစ်လဟာဒေါ်လာ900ကျော်အထက်ရှိတယ်လို့ဆိုပါရယ်ဗီယက်နမ်နိုင်ငံဟာ1989ခုနှစ်ကစပြီးတော့နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဈေးကွက်တွေကိုဖွင့်ပေးခဲ့တာဖြစ်ပါရယ်အလုတ်သမားအုံကြွမှုနဲ့ငွေကြေးဖောင်းပွားမှုပြဿနာတွေဖြေရှင်းတဲ့အနေနဲ့2012ခုနှစ်ကစပြီးတော့လွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP စီဖက်ရဝန်ဒေတာပူးပေါင်းဆောင်ရွက်ရေးကုန်သွယ်မှုမှာပါဝင်လာပြီးတော့ဥရောပနဲ့နောက်ထပ်ကုန်သွယ်မှုစာချုပ်တစ်ခုချုပ်ဆိုခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာလုပ်ငန်းလည်ပတ်မှုကုန်ကျစရိတ်သက်သာတဲ့အတွက်ပို့ကုန်ထုတ်လုပ်တဲ့နိုင်ငံတွေကဗီယက်နမ်နိုင်ငံကိုသဘောကျနေကြတာဖြစ်ပါတယ်။နိုင်ငံခြားဆက်ယုံတွေဟာဘန်ဒါရေးထောက်ပံ့ပို့ဆောင်မှုကဏ္ဍတွေအပါအဝင် အပိုစီးပွားရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်လာနေတဲ့အတွေ့အလုပ်အကိုင်တွေပုံမှန်ဖန်တီးပေးတာလည်းရောက်ပါတယ်ဗီယက်နမ်နိုင်ငံမှာအနိုင်ဆုံးလှုပ်အားကကိုတိုးမြှင့်လိုက်တယ်လို့အိန္ဒိယ၅ရန်ကတက်တာအောင်လဲအလုပ်သမားတွေကိုမိသားစုနဲ့အတူနေထိုင်ခွင့်ပြုလိုက်ပါတယ်။ရုံတွင်းစီမံခန့်ခွဲမှုလုပ်ငန်းတွေအတွက်အရေးအချင်းရှိတဲ့အလုပ်သမားတွေရှာဖွေရတာခက်ခဲတယ်လို့တချို့အလုပ်ရှင်တွေကပြောပါတယ်။ဒါတွေကိုလုပ်နိုင်တဲ့အရေးအချင်းရှိသူတွေကလည်းလှုပ်အားခပုံမှန်တောင်းကြတယ်လို့လည်းဆိုပါတယ်။တခြားစီးပွားရေးထွန်းသစ်စာအာရှနိုင်ငံတွေလိုမဟုတ်ပဲဒီကျေးလက်နေလူဒန်းစားတွေအတွက်စိုက်ပျိုးရေးလုပ်ငန်းတိုးတက်အောင်ဗီယက်နမ်အစိုးရကရင်းနှီးမြှုပ်နှံမှုတွေလုပ်ပေးတယ်လို့ Boston Consulting Group အရှိတောင်အာရှဆိုင်ရာအကြီးအကဲအဖာနန်ဘာရာဝတ်ကပြောပါတယ်။
That allows for the middle class to not just be confined to
လူဒန်းစားတွေအတွက်မြို့ကြီးပြကြီးတွေမှာပဲလုပ်ငန်းလုပ်ကင်စရာမလိုပဲမြို့ငယ်တွေကျေးလက်ဒေသတွေစားတဲ့နေရာအနှံ့မှာလုပ်ငန်းတိုးချဲ့လုပ်ကင်ခွင့်ရရှိစေမှာပါအာဆီယံနိုင်ငံတွေထဲမှာကျွန်မတွေ့ရတဲ့လောက်ကတော့ဗီယက်နမ်နိုင်ငံဟာလူလက်တန်းစားဥယျာဉ်နှင်းနှင်းပြန်ကျိုးလာနေတဲ့နိုင်ငံတစ်ခုပါလူအနည်းစုချမ်းသာတဲ့ချမ်းသာဖို့ထက်လူလက်တန်းစားတွေကြားမှာကြဲကြဲပြန့်ပြန့်ဝင်ဝင်တိုးလာတာကိုပို့ပြီးတော့အာယုံဆိုင်လာတာတွေ့ရပါတယ
်လွန်ခဲ့တဲ့နှစ်နှစ်ကဗီယက်နမ်နိုင်ငံမှာလူတစ်ယောက်ရဲ့တစ်နှစ်စာဝင်ငွေဟာဖြန်းဖြန်းကြီးဒေါ်လာ1400ပဲရှိရကနေ2020ပြည့်နှစ်အထိဆိုရင်ဒေါ်လာ3400အထိရှိလာမှာဖြစ်တယ်လို့လည်းဆိုပါတယ်အခုဗီယက်နမ်နိုင်ငံစီးပွားရေးအချက်အချာကြတဲ့ဟိုချီမင်းစီးတီမြို့ကရုံးတွေရှိတဲ့နေရာနဲ့ဖျော်ဖြေတင်ဆက်မှုတွေရှိတဲ့နေရာမှာကားလန်ပိတ်ဆို့မှုတွေပိုများလာနေပြီးတော့များသောအားဖြင့်ဗီယက်နမ်နိုင်ငံအတွက်ထုတ်လုပ်တဲ့ဇိတ်ခန်းစေတန်ကားအမျိုးအစားတွေပါဝင် Honda နဲ့ Yamaha အမျိုးအစားမော်တော်ဆိုင်ကယ်တွေလည်းများပြားလာနေပါတယ်။နေကန်အစားအစာတွေထက်ဈေးပိုကြီးတဲ့နိုင်ငံသားတွေအတွက်ဖွင့်ထားတဲ့စားတောက်ဆိုင်တွေ Apple နဲ့ Samsung အမျိုးအစားမိုဘိုင်းလက်ကင်ဖုန်းတွေလည်းအများအပြားသုံးစွဲလာနေကြပါတယ်။ဟိုချီမင်းစီးတီမြို့ကဒေဇန်ရှီရာအန်အဆိုစီယိတ်အသင်းကနိုင်ငံတကာစီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အော်စကာမိုဆန်ကအခုလိုပြောပါတယ
် So if you go inside of a Vietnamese house they might not have a lot of things
ဗီယက်နမ်ရဲ့အိမ်ထဲကိုဝင်ကြည့်လိုက်ရင်သူတို့မှာပစ္စည်းများများဆဆမရှိပါဘူးကျန်းမာရေးပေါ်မှာပဲထမင်းထိုင်စားကြပါဒါပေမဲ့သူတို့မှာလက်ကင်ဖုန်းတစ်လုံးဒါမှမဟုတ်မော်တော်ဆိုင်ကယ်တစ်စီးတော့ရှိပါတယ်ဒါတွေကိုအပြင်မှာချပြလို့ရတဲ့ပစ္စည်းတွေလို့သူတို့ကမြင်ကြပါတယ်လူလက်တန်းစားအလွှာမှာနေနိုင်တာတခုတည်းမဟုတ်ပဲလူလက်တန်းစားတွေဖြစ်လို့ဒီလိုပစ္စည်းတွေဝယ်ယူလို့ရတယ်ဆိုတာကိုသူတို့ကပြကျင်ကြတာပါ
ဗီယက်နမ်နိုင်ငံမှာလူလက်တန်းစားအလွှာပိုများလာတဲ့အတွက်နိုင်ငံခြားပြန်ကျဈေးတွေပိုပြီးအာရုံစိုက်လာနေကြပါတယ်အထူးသဖြင့်အလွယ်စားလို့ရတဲ့အစားအစာတွေနှုတ်ထွက်ကုန်ပစ္စည်းတွေမော်တော်ဆိုင်ကယ်တွေကားတွေနဲ့လက်စစ်ပစ္စည်းရောင်းတဲ့သူတွေများပြားလာနေပါတယ်ဟိုချီမင်းစီးတီမှာဆိုရင်နာမည်ကြီးလူသိများတဲ့ Hamburger King, Starbucks, Family Mart, Nestle နဲ့ Sony စတဲ့စားတောက်ကုန်နဲ့လက်စစ်ပစ္စည်းအယောင်းဆိုင်တွေကိုလည်းကြဲကြဲပြန့်ပြန့်တွေ့လာရပါတယ်ရှင်
။ရှားဖောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းငွေနေနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အစီအစဉ်နေမကြခင်အဆုံးသတ်တော့ပါပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံဟန်ဂျိုးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးစီးပွားပွဲတွေကိုတရားဝင်စတင်ကျင်းပနေပါတယ်။ကမ္ဘာစီးပွားရေးပြန်လည်ဥမော်လာပြီဆိုပေမဲ့ဘန္နာရေးကုံတော်ရေးနဲ့ယင်းနှိမ့်မြုံနှံမှုအပိုင်းတို့မှာစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့တရုတ်သမ္မတရှီဂျင်းဖင်ကညီလာခံအဖွဲ့မှပြောကြားသွားပါတယ်။အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့နှစ်ဦးမနေ့စနေနေ့က3နာရီကျော်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးဆွေးနွေးမှုအပြီးမှာတော့နှစ်နိုင်ငံကြားလုံခြုံရေးကုံတော်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေမှာပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားကြဖို့လည်းကြေပြုခဲ့ကြပါတယ်။နောက်ဒီလူသားချင်းစာနာမှုအထောက်အကူတွေပေးခွင့်ရဖို့အတွက်ဆီးရီးယားနိုင်ငံတွင်အပြစ်ရရေးစစ်ဆန့်ညှိနှိုင်းမှုကိစ္စတွေကိုအဆုံးသတ်နိုင်ဖို့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်။မာသာထရီဇာကိုသရော်စင်တဝုဖြစ်ကက်သလစ်သာသနာပိုင်ပုပ်ယဟမင်းကြီးဖရန်စစ်ကဒီကနေ့ကြေညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ Holy Share of Mercy ဘာသာရေးအခမ်းအနားအတွင်စိန့်ပီတာရှင်မြင်းကိုဆုဝေးရောက်ရှိနေကြတဲ့ထောက်တောင်းချီတဲ့လူထုပရိသတ်ရှင်မှာသရော်စင်မာသာထရီဇာအဖြစ်ပုပ်ယဟမင်းကြီးကကြေညာခဲ့တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုဟာကိုရန်နိုင်ဖြစ်ပါတယ်။ Surprise ဆရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.